ပြခဲ့တာပါအခုတော့အထွန်းလုံးကြသွားလို့ဆန်စပါးတူလောင်မှုကိုစစ်ကောင်စီကန့်တက်လိုက်တာပါဆန်စပါးဈေးနှုန်းတည်ငြိမ်ဖို့နဲ့ပြည်တွင်းမှာဖူလုံဖို့အတွက်တူလောင်ရုံတရုံကိုဆန်တန်ချိန်25တန်းစပါးတင်းရဆိုရင်တော့2500တင်းထက်ပိုပြီးမတူလောင်ရဘူးဆိုတဲ့ကန့်သက်ချက်စစ်ကောင်စီကစက်တာရင်းတွေကထုတ်ပြန်လိုက်ပါတယ်အခုနှစ်မှာရေပေးတင်းလို့စိုက်ပျိုးမြေဧကရီအများကြီးထိခိုက်ပျက်စီးခဲ့ပြီးစပားထွန်းလုံးတိတိတသာကြသွားနိုင်ချေရှိလို့အခုလိုတူလောင်နိုင်တဲ့ပမာဏလျှော့ပြီးကန့်သက်လိုက်တာဖြစ်နိုင်တယ်လို့ဆန်စပားလုပ်ငန်းရှင်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကသတင်းပေးပို့တာကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါဦးခင
်ဗျ။ဆန်စပားတူလောင်မဲ့သူတွေအနေနဲ့အခုနှစ်မှာတူလောင်ရုံတစ်ခုအတွင်းစန်တန်ချိန်25တန်တဲ့အထက်ဒါမှမဟုတ်စပားတင်းရိပ်2500တဲ့ပို့ပြီးတူလောင်ခွင့်မရှိဘူးလို့စစ်ကောင်စီစီးပွားကူတန်းရောင်းဝယ်ရေးဌာနကဒီလနိုဝင်ဘာ21ရက်မနေ့ကအမိန့်ကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီပမာဏဟာ2023ခုနှစ်ကသူတို့စပြီးသတ်မှတ်ခဲ့တဲ့ကန့်သက်ပမာဏထက်ထက်ဝယ်လျော့သွားတာပါဒီလိုမျိုးတူလောင်တန်ချိန်ကိုရှော့ချလိုက်တာဟာအခုနှစ်စပားအထွက်နည်းမယ်ဆိုတာစစ်ကောင်စီဘက်ကခမန်ဒါလို့ဖြစ်ကြောင်းပဲခူးတိုင်းကစံဆက်လုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်
ဒီကောင်တော့သူကတော့ဘယ်လိုမလဲအကြောင်းချက်ပြောလို့အများကြီးပေါ့ကွာ။နောက်တစ်ပြည့်ဆိုရင်တော့ဆလုံးရုံးမယ်နော်။နောက်ရုံးမှာဖြစ်တဲ့အတွက်ကြောင့်မလို့သူကဒီရင်းတာတုံးမှုတွေမှာဆက်လက်သွားမှုကအရင်လိုရုံးနေတော့မှလို့ကြောက်တော့။နောက်တစ်ခုဒီကွက်ဒီကောင်လည်းဆိုတော့လေသူကကြိုက်မှပြန်ထုတ်မှလို့မကြိုက်ရင်ပုတ်ဘူး။မထုတ်တဲ့ခါကျတော့ဒီပြည်ကြီးတဲ့တဘာတွေလို့ရှိနေပြီးတော့ဆန်ဖို့မလာရင်လည်းဒီကွက်ကတင်းလို့မရဘူး။ကျွန်တော်လည်းပါမှာပေါ့။
စပားဆိုင်ဧကများတဲ့ပဲခူးတိုင်းမှာအရှိတ်ချမ်းတစ်ခုလုံးပြီးခဲ့တဲ့ဩဂုတ်လတည်းကရေကြီးနစ်မြုပ်ခဲ့ပြီးတချို့လယ်တွေကအခုထိပြန်စိုက်လို့မရသေးဘူးလို့လယ်သမားတွေကပြောပါတယ်။ဧရာဝတီတိုင်းမှာလည်းစိုက်ပျိုးမြေဧကအများကြီးထိခိုက်ပျက်စီးခဲ့ပါတယ်။ဒါကြောင့်အခုမိုးစပားပေါ်ပေါ်ချင်းမှာစပားတင်းတရာကိုကြက်23သိန်းပေါက်နေတာဖြစ်ပါတယ်။ဒီဈေးနှုန်းအတိုင်းရမယ်ဆိုရင်ဆုံးရှုံးထားတဲ့ပမာဏကိုကာမိလိမ့်မယ်လို့ ARB တိုင်းကလယ်သမားတဦးက VOA ကိုပြောပါတယ်
။ကျစီကတော့စပါးထွက်နှုန်းကတော့ဘယ်လိုပဲဖြစ်ဖြစ်အနည်းဆုံးပြန်ပြအပြင်တော့မှ35000လောက်တော့တော့တော့ကတော့လျှော့သွားမယ်လို့ပြောလို့ရတာ။စံဈေးကွက်နဲ့အခုလက်ရှိစပါးဈေးနဲ့ကတကယ်တမ်းတော့လည်းအတိုင်းညီမှုကြီးဖြစ်ဘူးလေ။ဒီအခုဒီဈေးတန်းတွေကတော့အလုံးအတွက်ကပြန်ပြအမှန်ပါပဲပေါ့။လက်ရှိစံဈေးလုံးနဲ့စပါးကျင်းတော့ဒီဈေးတန်းတွေကတကယ်ရောင်းရတဲ့တစ်တင်းဆိုတဲ့ဈေးတန်းကတော့တကယ်တော့တောင်သူလည်းအလောက်ဖြစ်နေတာလေဈေးတန်းမျိုးတော့မဟုတ်ဘူးပေါ့
စီဝါကူတန်းဌာနကတော့သူတို့ထုတ်ပြန်ထားတဲ့စံစဘာတူလောင်ယုံမှတ်ပုံနေမြင့်ဆိုင်ရာအမိန့်ကိုဒီဇင်ဘာလ23ရက်နေ့မှာအပြီးဆောင်ရွက်ရမယ်လို့ထုတ်ပြန်ထားပါတယ်ဒါကိုချိုးပေါက်တယ်ဆိုရင်စပားတူလောင်သူတွေကိုစပားနဲ့သက်ဆိုင်တဲ့လုပ်ငန်းခွင်လုပ်ပိုင်ခွင်တွေကိုယာယီပိတ်သိမ်းသွားမယ်လို့ထုတ်ပြန်ကြေညာချက်မှာရေးသားထားပါတယ်တချို့တူလောင်သူတွေကတော့တူလောင်ယုံတစ်ခုမှသတ်မှတ်ထားတဲ့ပမာဏအတိုင်းတူလောင်ထားပေမဲ့နောက်ထပ်တူလောင်ယုံအများပြားခွဲထုတ်ပြီးဒီမိန့်ကိုရှောင်ရှားဈေးကစားနေကြတယ်လို့လဲစံလုပ်ငန်းရှင်တချို့က VOA ကိုပြောပြပါတယ်ခင်ဗျာ